တော်တရှင်များခင်ဗျာဒီနေ့မိုးစဘာပေါ်တဲ့အချိန်မှာစဘာစေးတွေထိုးကျနေတဲ့အတွက်တောင်သူတွေအဆုံးရှုံးများနေတဲ့အကြောင်းနဲ့ဒါနဲ့ပတ်သက်ပြီးရှေ့ဆက်ဘလို့ဖြေရှင်းကြမလဲဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။စဘာပေါ်ချိန်မှာစဘာစေးထိုးကျနေတာနဲ့ပတ်သက်ပြီးနောက်ခံအနေအထားကိုနည်းနည်းလောက်ပြန်ပြောပါမယ်။မြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့ဆန်အားလုံးရဲ့80ရာခိုင်နှုန်းကိုဝယ်ယူနေတဲ့တရုတ်ဈေးကွက်ကလွန်ခဲ့တဲ့2လလောက်ကစပြီးမြန်မာဆန်တွေကိုအဝယ်ရက်တလောက်ဖြစ်ခဲ့ပါတယ်။အဲ့ဒီလိုတရုတ်ဈေးကွက်အဝယ်ရက်တာရဲ့အကျိုးဆက်ကမြမဆန်ဈေးကွက်ကိုတကယ်ကိုကြိုက်ရိုက်ခတ်လာပါပြီ။မိုးစဘာကအေယာဝတီတိုင်းအထက်ပိုင်းပဲခူးတိုင်းရန်ကုန်တိုင်းတွေကခရမ်းသုံးခွဘက်နဲ့မွန်ပြည်နယ်တို့မှာစပေါ်ပါပြီ။စဘာပေါ်တယ်လဲဆိုရောစဘာဈေးကထက်ဝက်လောက်ထိုးကျသွားပါတယ်။ပြီးခဲ့တဲ့2လကျော်လောက်ကအမထစဘာတင်းတရာကို6သိန်းဈေးလောက်ရှိရာကနေအခုတော့3သိန်းခွဲဈေးလောက်ပဲရှိပါတော့တယ်။ဒါတော့မှပေါ်ဦးပေါ်ပြစဘာတွေကိုအဝယ်ကတိတ်မလိုက်သေးပါဘူး။တည်ယူပို့ဆောင်ရေးလွယ်တဲ့လမ်းမနဲ့နီးတဲ့လေတွေလောက်မှပဲစဘာအဝယ်လိုက်ပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပြပကိုစံတင်ပို့ဖို့အတွက်တရုတ်ဈေးကွက်ကအဝယ်မရှိတော့တဲ့လောက်ဖြစ်နေတာကြောင့်ကုန်တယ်တွေကစဘာကိုအလူရဲ့ဝယ်ယူစုဆောင်းတာမျိုးမရှိတော့တာကြောင့်ပါ။အပေါ်မှာပြောခဲ့တဲ့အချက်တွေပေါ်မူတည်ပြီးသုံးသပ်ရရင်တရုတ်ဈေးကွက်ရက်ဆိုင်သွားတာကမြမဆန်စဘာဈေးကွက်အပေါ်တော်တော့ကိုရိုက်ချက်ပြင်းပါတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိစဘာပေါက်ဈေးသုံးသိန်းခွဲဆိုတာကလေသမားတွေအတွက်အရင်းတော်မရတဲ့ဈေးပါ။အနည်းဆုံး၄သိန်းလောက်ရမှအရင်ကြည်မှာပါ။ဒီလိုအနေအထားမှာအရှုံးပေါ်နေတဲ့ဈေးနဲ့တောင်အယောင်းဝယ်ကအေးနေတယ်ဆိုတော့ဒီအခြေအနေကတောင်သူတွေအတွက်တော်တော်ကိုဆိုးပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံလွတ်လပ်သောတောင်သူလေသမားများအသင်းဥက္ကဋ္ဌဖြစ်တဲ့ဒနုပြုံမြို့နယ်ကတောင်သူဦးသိန်းအောင်ကတောင်သူတွေလက်တလောကြုံတွေ့နေရတဲ့အခက်အခဲကိုပြောဆိုထားပါတယ
်။မိုးစဘာမှာဆိုရင်မနောဒုက္ခစင်ဒုက္ခယရနာတို့စင်တွယ်လာမော်ဘီနဲ့အမတာစဘာတွေပါအဲ့ဒီလိုစဘာမျိုးတွေခုပေါ်တာခင်ဗျ3သိန်းခွဲသေးတော့ပေါက်တယ်ခင်ဗျကိုကရေးပေါ်ရောက်မယ်ဆို3သိန်း2000သေးတော့မှဝယ်မဲ့လူရှားနေပါတယ်အချိန်မှာတော့စဘာကသိန်းဖို့ရိတ်ဖို့အတွက်ရိတ်စကားငွေနဲ့ဆွဲလွဲပြီးတော့စိုက်ထားတဲ့ငွေတွေအကျိုးယူသားပြီးတော့ပြန်လည်ပြီးတော့သိချမယ်ငွေကြီးခက်ခဲရှိတဲ့ခါကျတော့အကုန်လုံးလိုအပ်ချက်တွေဖြစ်ပြီးတော့တောင်သူတွေမှာလေရလုပ်ငန်းမှာလောက်ရတာလေခက်ခဲနေတဲ့ချင်းနေမျိုးတိအောင်ချက်နေပါလေ။လေကလည်းပဲစေကအသက်ရှိရဲ့မိုးစဘာမှလည်းအပြည့်စီနေတဲ့စဘာတည်းပဲတည်းဆိုင်တဲ့အရက်ဒေသတွေဒီလိုဈေးမျိုးနဲ့မရောမဲနဲ့အဲ့ဒီလိုလေသမားမျိုးကတော့တောင့်ခံတာနိုင်တယ်ခင်ဗျ။စဘာပြီးစဘာဆိုင်တဲ့လေစေကအောက်လေသမားများကတော့ဘလို့မှတောင့်မခံနိုင်ပါဘူး။စဘာကြီးချိုးချနေတဲ့အတွက်တိုင်းပြည်မှာတာဝန်ရှိတဲ့လူများတိအောင်လက်ရှိချိုးချနေတဲ့ဈေးကိုအခုဤပေးတဲ့ကာမှာလည်းပဲသူရမှာလည်းဝင်တော့ဝင်ဖို့မဖြစ်ရအောင်ကျင်ပြသွားဖို့အတွက်စီစဉ်ရှိပါတယ
်။မြမဆန်စဘာဈေးကွက်ရဲ့အနေအထားကိုပြန်ကြည့်ရင်2012ခုနှစ်မတိုင်ခင်အထိစဘာပေါ်ချိန်တိုင်းစဘာဈေးကထိုးကျပါတယ်။လယ်သမားလက်ထဲမှာစဘာကုန်လို့ကုန်တယ်လက်ထဲစဘာရောက်ပြီးဆိုရင်ဈေးပြန်တက်တယ်ဆိုတဲ့ဖြစ်ရကြောင်းလယ်သမားတွေရဲ့ဘဝအကျွေးနွံလဲနှစ်ခဲ့ပါတယ်။ဒါပေမဲ့2012ခုနှစ်လောက်ကစပြီးတရုတ်ဈေးကွက်ကရုတ်တရက်ကြီးထွားလာတာကြောင့်စဘာပေါ်ချိန်စဘာဈေးထိုးမကြတော့ပဲတောင်သူတွေလည်းထိုက်တင်တဲ့လောက်ဈေးရခဲ့ပါတယ်။အခုတော့ဝယ်လိုအားကောင်းခဲ့တဲ့တရုတ်ဈေးကွက်ကအဝယ်အေးသွားတာကြောင့်မြမလေယာစိုက်ပျိုးရေးကဏ္ဍဟာစိုးရိမ်ညီမက်ကိုရောက်နေပြီလို့ဆိုနိုင်ပါတယ်။ဒီနေရာမှာမြမဆန်စဘာဈေးကွက်အတွက်မဖြစ်လာပါစေနဲ့လို့ဆုတောင်းရမယ်ဖြစ်နိုင်ခြေတစ်ခုကစဘာပေါ်ချိန်တိုင်းဈေးထိုးကြတဲ့အစိုးကြတန်တရာတကြော့ပြန်လည်လာမှာကိုပါ။တကယ်လို့သာစဘာပေါ်ချိန်တိုင်းဈေးထိုးကြတဲ့တန်တရာသာပြန်လည်လာရင်လေယာစိုက်ပျိုးရေးကဏ္ဍကိုတိုးတက်အောင်လုပ်ဖို့ဆိုတာတအားကိုအလံဝေးသွားပါလိမ့်မယ်။အဲ့ဒီတော့ဒီနေရာမှာပြောလိုတာကစဘာပေါ်ချိန်ဈေးထိုးကြတဲ့ကိစ္စကိုလေယာစိုက်ပျိုးရေးကဏ္ဍနဲ့တက်ဆိုင်နေသူအားလုံးတာဝန်ရှိသူအားလုံးအနေနဲ့ဝိုင်းဝန်းဖြေရှင်းဖို့လိုပါတယ်။ဖြေရှင်းဖို့အဖြစ်နိုင်ဆုံးနဲ့ရေရှည်အတွက်အကောင်းဆုံးလမ်းကြောင်းနှစ်ခုရှိပါတယ်။နံပါတ်1ကတော့စံဈေးကွက်ကိုဝယ်လိုအားနဲ့ရောင်းလိုအားမျှတအောင်လုပ်ဖို့ပဲဖြစ်ပါတယ်။ဝယ်လိုအားရှိသလောက်ပဲစိုက်ကြဖို့ဖြစ်ပါတယ်။နံပါတ်2နီလန်းကတော့အကယ်၍စဘာပေါ်ချိန်ဈေးထိုးကြရင်တောင်သူတွေရရဈေးနဲ့တွူးမရောမယ်အချိန်တိုင်းတာတစ်ခုထိတောင်းခံထားနိုင်အောင်လုပ်ပေးဖို့ဖြစ်ပါတယ်။နံပါတ်1နီလန်းကိုအကောင့်ထဲပို့ဖို့အတွက်မိုးစဘာပြီးရင်ຫນွေစဘာပဲဆိုတဲ့ပုံသေးစိုက်ပျိုးပုံကနေမိုးစဘာပြီးရင်အခြားတင့်တင့်ရတီးနှံတွေကိုပြောင်းလဲစိုက်ပျိုးရေးဆိုတဲ့လမ်းကြောင်းကိုအောင်မြင်အောင်အကောင့်ထဲပို့ဖို့လိုပါတယ်။နံပါတ်1နီလန်းဖြစ်တဲ့တောင်သူတွေအနေနဲ့စဘာကိုရရဈေးနဲ့တွူးမရောမယ်တောင်းထားနိုင်ဖို့အတွက်ကတော့သူတို့ကိုငွေချင်းအင်းအင်းရှာဖွေနိုင်ဖို့လမ်းကြောင်းအစ်စ်တွေဖော်ထုတ်ပေးဖို့လိုပါတယ်။အဲ့ဒီလိုဖော်ထုတ်ရမှာပြည်တွင်းအင်အားနဲ့မဖြစ်နိုင်ရင်အဖြစ်နိုင်ဆုံးကတော့ပြပပန်တွေကိုမြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍအတွက်တိုက်ရိုက်ငွေချေးခွင့်ပေးလိုက်တာကအလင်းမြန်ဆုံးနည်းလမ်းပဲဖြစ်ပါလိမ့်မယ်။အပေါ်မှာဆွေးနွေးထားတဲ့အချက်တွေကိုအောင်မြင်အောင်မဆောင်ရွက်နိုင်ရင်တော့မြမဆန်စဘာဈေးကွက်ကတရုတ်အဝယ်ရက်တိုင်း အစိုးကြောတန်တရားဖြစ်နေတဲ့ဘဝကနေတက်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်တက်ဆိုင်ရာအစိုးရမင်းများအနေနဲ့မြမဆန်စပါးဈေးကွက်မှာစပါးပေါ်တိုင်းဈေးတို့ကြတဲ့တန်တရားစိုးကြီးထပ်မလဲလာအောင်မဟာဗျူဟာချမှတ်ဆောင်ရွက်ဖို့အထူးလိုအပ်နေပါပြီတကယ်လို့ဒီကိစ္စကိုစနစ်တကျမကင်တွယ်ပဲဖြစ်နေကြပဲလေဆိုပြီးပြထားမယ်ဆိုရင်တော့မြမလေယာကဏ္ဍဟာတိုးတက်ဖို့မဆိုရနဲ့လက်ရှိတက်တောင်အခြေအန င်ຫນွေစဘာမဆိုင်ပဲဒီပြင်တိနံຫນွေကိုစိုက်ပြိုးနိုင်အောင်အစိုးရဘက်ကဘာတွေလုပ်ပေးဖို့လိုအပ်နေတယ်ဆိုတဲ့အကြောင်းတွေကိုဆက်လက်တင်ပြသွားပါမယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ